American Bureau ဆီကိုဦးတည်ပြီးအလဲပိုင်းအမေရိကတိုင်းနိုင်ငံတွေကရှေ့ပြောင်းသူတွေတိုးပြီးလာနေတာကိုသူခုခဲ့ပို့တားဆီးပေးဖို့အတွက် American က Mexico ကိုကျက်တပြင်းနေမှာပို့ပြီးတောင်းလာပေးလာပါတယ်တကယ်လို့ဒီအတောအတွင်းသဘောတူညီချက်တစုံတရာမရခဲ့ဘူးဆိုရင်ရှေ့တင်းပတ်ထံမှာ Mexico ဘက်ကတင်သွင်းကုန်တဲ့ပုံမှာ American ကအခွန်900ခန့်တိုးပြီးကောက်မယ်ဆိုတဲ့ကြေညာချက်ကိုသမ္မတ Donald Trump ကထပ်လောင်းပြောကြားပြီးချင်းချောက်လိုက်တာဖြစ်ပါတယ်American ဒုသမ္မတ Mike Pence ကဒီတင်းပတ်ထံ Mexicoကနေကနဦးဆင်းလွှဲမှုတွေဟာအပြုသဘောဆောင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံတွေကထောင်နဲ့ချီတဲ့ရှေ့ပြောင်းသူတွေဟာသူတို့နိုင်ငံတွေကအကြမ်းဖက်မှုတွေနဲ့ဆင်းရဲနေမှုဒဏ်ရုံးချက်ပြီး American ဘက်မှာပိုကောင်းတဲ့ဘဝရအောင်ကြိုးစားဖို့လာနေကြတာကို Mexico ကကုတဲ့ပို့ပြီးတားဆီးပေးဖို့ American ကလိုလားတယ်လို့ပြောပါတယ်။အမေရိကန်ရဲ့တောင်ပင်နယ်စပ်မှာကြုံရတဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်အမေရိကန်အရာရှိတွေကြိုးပမ်းမှုကိုကြိုးဆိုပေမဲ့အခုတည်းပို့ပြီးတော့မက္ကဆီကိုဘက်ကလှုပ်ဆောင်ပေးဖို့လိုနေတယ်လို့လည်းဒုသမရပန်ဆတ်ပြောပါတယ်။ဒီကိစ္စတဲ့တိုက်ပွဲ85နှစ်မြောက်နှစ်ပတ်လည်ခန်းနာတက်ဖို့ဥရောပကိုရောက်နေတဲ့သမရထရမ့်ကတော့မက္ကဆီကိုနဲ့အမေရိကန်ကြားဆင်းရဲမှုတွေလုပ်နေပြီးတကယ်လို့သဘောတူညီချက်တစုံတရာမရရင်တနင်္လာနေ့ကစပြီးအခွန်ကော900ခန့်လုံးတိုးမြှင့်ကောက်ခံမှာဖြစ်ကြောင်းဒါမှအခွန်ကတလတစ်ကြိမ်900ခန့်လုံးရှိတိုးမြင့်သွားဖို့ရှိပြီးအောက်တိုဘာလသဘောတူညီချက်မရတဲ့အခွန်က25ခန့်လုံးထိတိုးကောက်သွားမယ်လို့ပြောပါတယ်။မက္ကဆီကိုနိုင်ငံခြားဝန်ကြီးမာဆဲလိုအီဘက်ကတော့အမေရိကန်နိုင်ငံခြားရေးရုံးမှာအမေရိကန်ရာရှိတွေနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပြီးသမ္မတအမေရိကန်မှာတော့နှစ်နိုင်ငံကြားညှိနှိုင်းရေးမှုတွေတွေ့ဆုံနေကြတာပါ။သဘောတူညီမှုအခုထိမရသေးပေမဲ့တိုးတက်မှုရှိပါတယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။